ယခိုင်မြောက်ပိုင်းအရေးလူခွင့်ရချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးအမေရိကန်ကဒဏ်ခအရေးယူမှုဟာအမေရိကန်အစိုးရရဲ့မူဝါဒသာဖြစ်တဲ့အတွက်တပ်ဘက်ကမချက်မပေးလိုဘူးလို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတုတ်ပြန်ပါတယ်။အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်နေမြင်ရှင်းလင်းတာကိုခိုင်လုံတဲ့အထောက်အထားမရှိဘဲဆွဆွဲပြောဆိုမှုတရတာဖြစ်တယ်လို့ရခိုင်ပြည်သူ့လွှတ်တော်အမတ်တူကလည်းဝေဖန်လိုက်ပါတယ်။ဒါပေမဲ့လို့စစ်ဘိုလ်ချုပ်တူဦးထဲကိုပဲဒီကိစ္စတွေအားလုံးမှာတာဝန်ရှိတယ်ဆိုပြီးဒဏ်ခအရေးယူလိုက်တာဟာမြန်မာနိုင်ငံရဲ့အနေအထားပေါ်တတိပေးတဲ့သဘောချင်းချင်းချင်းချင်းဆုံးဖြတ်ချက်ချလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံရဲ့အကြက်ခတ်တွေကလည်းတုံ့သက်ပါတယ်။ပြည်စုံကတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ကဘာတဝမ်းကလူခွေရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ဆိုရကအရေးယူတန်းခတ်မှုအစ်စ်တွေချမှတ်လိုက်တဲ့လူပုတ်ကို73ယောက်အနက်မြန်မာနိုင်ငံကရခိုင်ပြည်နယ်စစ်စင်ရေးတွေမှာကြီးကြပ်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မမောင်ဆိုးကိုလူခွေရေးချိုးဖောက်မှုတွေမှာတာဝန်ရှိသူအဖြစ်တန်းခတ်အရေးယူတဲ့စာရင်းနဲ့ထည့်သွင်းလိုက်တာပါအခုလိုအမေရိကန်ဘက်ကစစ်ဗိုလ်ချုပ်တဦးအပေါ်ဒဏ်ခတ်အရေးယူမှုနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီကတော့အမေရိကန်အစိုးရဘက်ကသူတို့ရဲ့မူဝါဒအတိုင်းဆောင်ရွက်လုပ်ကိုင်မှုတာဖြစ်ပြီးတစုံတရာမှတ်ချက်ပေးရမရှိဘူးလို့အခုလို VOA မြန်မာပိုင်းကိုပြောပါတယ
်။ Yes, sanction နဲ့ပတ်သက်လို့ကတော့ပြောစရာတော့မရှိဘူးနဲ့တူပါတယ်။ဘာလို့ဆိုတော့သူတို့ရဲ့ policy ကသူတို့ policy တိုင်းမဲ့သူတို့လည်းသွားကြမှာပေါ့နော်။ဒါကတော့သူတို့နိုင်ငံရဲ့ policy ပဲဖြစ်မှာပေါ့။သူတို့ရည်ရွယ်ချက်ကိုကျွန်တော်တို့ကဘာမှမမသိရသေးတာလေ။သူကဘာရည်ရွယ်ချက်နဲ့လုပ်တယ်သူကတော့ရှိအောင်ပါပေါ့နော်။ဟောကျွန်တော်တို့ကတော့အမတော်သားကတော့သူကတာဝန်ပေးတဲ့အချိန်မှာတာဝန်ပေးရတာလုပ်ရတာပဲလေ။တာဝန်ပေးတဲ့ပုံမှာလုပ်ရခိုင်းရတာကကျွန်တော်တို့ကလုပ်လို့တဲ့နေရာမှာပါစင်နေမှာမပါတာလေ။ကျွန်တော်တို့လုပ်နေတာနိုင်ငံနဲ့အမတော်အတွက်တက်ကပြေးတဲ့မိန်တိုင်းလှုပ်လှုပ်နေကြတာ
ရခိုင်မြောက်ပိုင်းအရေးလူခွေချိုးဖောက်မှုတွေရှိတယ်ဆိုပြီးအမေရိကန်ဘက်ကတန်းခတ်အရေးယူတာကတော့အစွန်းရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းနယ်မြေရှင်းလင်းရေးလှုပ်တာသာဖြစ်ပြီးနိုင်ငံကြီးတိုင်းနိုင်ငံအနေနဲ့ခိုင်လုံတဲ့အထောက်အထားမရှိဘဲဆွဆွဲပြောဆိုမှုတရက်သာဖြစ်တယ်လို့ရခိုင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖေတန်းကတော့ဝေဖန်လိုက်ပါတယ
်အထောက်အထားမဲ့ဆွဆွဲပြီးတော့ဆက်ရှင်လုပ်တယ်ဆိုတော့နိုင်ငံတိုင်းနိုင်ငံအနေနဲ့နိုင်ငံကြီးတိုင်းနိုင်ငံအနေနဲ့နော်အဲ့လိုဟိုလှုပ်တယ်ဆိုတော့တော်တော့ကိုအတိတ်ပဲမရှိဘူးလို့မြင်တယ်အဲအဲဒါကြောင့်ကျွန်တော်လည်းဝေဖန်လိုတာကတော့အဲဒီအပေါ်မှာကျွန်တော်တို့ဘာမှဟိုမထူးဆန်းဘူးသူတို့လုပ်နေကြတိုင်းပဲအဲလုပ်တယ်လို့မြင်တယ်ဒါပေမဲ့အဲဒီပုံမှာသူ့ကိုဘယ်လိုကျူးလွန်မှုနဲ့အဲဘယ်လိုတာဝန်ပေးတယ်လဲနော်နိုင်ငံတော်ကတာဝန်တော်ကတာဝန်ပေးရင်တော့သူ့အနေနဲ့လုပ်ရမှာပဲဒါပေမဲ့သူ့အနေနဲ့ဘယ်လောက်ထိကိုထိလက်ရောက်အဲဒီပုံမှာကျူးကျူးလွန်လွန်လုပ်ခဲ့တယ်လဲအဲအဲသူတို့ရထားတဲ့တရင်တွေကရောဟောတကယ်အော်ဆိတ်ရှာရတဲ့ဘန်ကန်တဲ့တရင်တွေလားအဲအဲ့လိုဆိုရင်တော့အဲ့လိုအထောက်အထားမပြနိုင်ဘဲနဲ့အဲတစ်သက်သက်လူပုဂ္ဂိုလ်တယောက်ကိုတာဝန်ရှိရဆိုပြီးတော့ဟိုအရေးယူရှင်ဆက်ရှင်လုပ်တယ်ဆိုတော့မရှိသင့်ဘူးပေါ့
အမေရိကန်ဆိုရဘက်ကတော့လူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတော့ရခိုင်ပြည်နယ်အရေးသတိပေးတဲ့သဘောမျိုးဇတိလောက်တန်ခတ်အရေးယူလိုက်တာဖြစ်ပြီးအခုလိုဗိုလ်ချုပ်မမောင်ဆိုးလိုအထက်ကအမိန့်ကိုနားခံရတဲ့စစ်ဗိုလ်ချုပ်တဦးတည်းကိုပဲဒီကိစ္စတွေအားလုံးမှာတာဝန်ရှိတယ်ဆိုပြီးတန်ခတ်အရေးယူလိုက်တာကတော့အာဏာလက်ကိုင်ရရှိနိုင်မှုအကျက်တဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့အနေအထားအပေါ်ချင်းချင်းချင်းချင်းဆုံးဖြတ်ချက်ချလိုက်တာပဲဖြစ်တယ်လို့မြန်မာနိုင်ငံရဲ့အကြက်ခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
ဟိုအမေရိကန်ရဲ့ဒီ targeted sanction ကတကယ်တမ်းပြောမယ်ဆိုရင်သူကစတိလောက်ချမှတ်လိုက်တဲ့အနေထားလို့ကျွန်တော်မြင်ပါတယ်အဲ့တော့တကယ်တမ်းကတော့ဒီအမေရိကန်အစိုးရအနေနဲ့ပေါ့လေဒီမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းအလဲပေါ်မှာတော့တကယ်ကိုနိုင်နိုင်ချိန်ချိန်နဲ့တန်ခတ်ပိတ်ဆို့အရေးယူမှုကိုလှုပ်လိုက်တယ်လို့မြင်ပါတယ်နောက်တစ်ဖက်ကလည်းပဲဒီမြန်မာနိုင်ငံနဲ့ဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့ဆက်ဆံရေးပို့ပြီးတော့နှိကျသွားနိုင်တဲ့အခြေအနေပေါ်မှာချင်းချင်းစဉ်းစားပြီးတော့ targeted sanction ကိုလှုပ်လိုက်တာလို့မြင်ပါတယ်
ပြီးခဲ့တဲ့ဩဂုတ်လတွေအတွင်းက ARSA အစိုးရအဖွဲ့ကိုလိုက်လံရှင်းလင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကစစ်သားတွေဟာရိုဟင်ဂျာကျေးရွာတွေကိုဝင်ရောက်ပြီးပြစ်ခတ်တပ်ဖြတ်တာအာဓမ္မပြုကျင့်တာတွေရှိခဲ့တယ်ဆိုပြီးမျက်မြင်ကိုယ်တွေ့ကြုံတွေ့ခဲ့ရသူတွေရဲ့တပ်တွေအထောက်အထားတွေရခဲ့တယ်ဆိုပြီးလည်းအင်ဖြူတော်ကထုတ်ပြန်ချက်ထဲမှာလည်းပါရှိပါတယ်ရခိုင်အမတ်တွေနဲ့ရခိုင်ဒေသခံတွေကတော့ပြီးခဲ့တဲ့ဩဂုတ်လကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေဟာ ARSA အကြမ်းဖက်သမားတွေရဲ့အကြမ်းဖက်မှုတွေသာဖြစ်ပြီးပြန်ပြီးတော့စစ်တပ်ဘက်ကနေမြေလုံးကြုံရေးအရာအချုပ်အခြာကိုကာကွယ်ဆောင်ရှောက်မှုအဖြစ်ပဲမြင်ပါတယ်လို့ရခိုင်အမတ်ဦးဖေတန်းကပြောပါတယ်
။ဟုတ်ကျွန်တော်တို့ရခိုင်ဒေသခံတွေနေနေကတော့ဒီစစ်စင်ရေးမှာတစ်ဖက်ကကျူးလွန်လာလို့ပြန်ပြီးတော့တိုက်ထုတ်ရတဲ့စစ်စင်ရေးဖြစ်တဲ့အတွက်နဲ့ကျွန်တော်လည်းတတ်မတော်အပေါ်မှာအဲ့လိုဟာလာမတော်မတရားလုပ်တယ်အကြမ်းဖက်ဖ ချိုခွဲတယ်ဆိုတဲ့အမြင်မျိုးမနေပါဘူ
းအခုလိုစစ်ဗိုလ်ချုပ်တဦးပေါ်တန်ခတ်အရေးယူမှုကိုအမေရိကန်ဘက်ကဆောင်ရွက်ပေးမယ်လို့မြန်မာအစိုးရတက်မတော်နဲ့လွှတ်တော်တာဝန်ရှိတဲ့သူတွေဘက်ကအမေရိကန်လိုအနောက်နိုင်ငံတွေဘက်ကမြန်မာပြည်ရဲ့လူခွေအခြေအနေပေါ်စိုးရိမ်မှုတွေကိုရှင်းလင်းနိုင်မှုအတွက်မြေပြင်ရဲ့အခြေအနေခိုင်လုံတဲ့သတင်းချက်လက်တွေကိုမျှဝေပေးဖို့ဒီထက်ကြကြပြက်ပြက်တန်တမာရေးအရာဆောင်ရွက်တင်ပါတယ်လို့ဒေါက်တာရမျိုးသိန်းကအကြံပြုပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်မနေ့ကသာဗရင်းနေကလက်မှတ်ရေးထိုးပြီးအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့အမိန့်အရဒီလိုအရေးယူတန်းခတ်မှုချမှတ်ခံလိုက်ရသူတွေအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိတယ်ဆိုရင်ချိတ်ပိတ်ထိန်းချုပ်ခံရမှာဖြစ်ပြီးအမေရိကန်နဲ့နိုင်ငံတကာငွေကြေးစနစ်ဘဏ္ဍာရေးအသုံးပြုမှုတွေမှာလည်းကန့်သက်ထိန်းချုပ်ခံရမှာဖြစ်ပါတယ်ရှင်